မြန်မာနိုင်ငံရခိုင်မြောက်ပိုင်းကချင်နဲ့ရှမ်းပြည်နယ်အတွင်းကလူခွင့်ရချိုးဖောက်မှုတွေနဲ့တာဝန်ရှိသူတွေအပြစ်ကင်းလို့ခွင့်ရနေတဲ့အခြေအနေကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဟာရပ်တန့်နေပြီလို့ကုလသမဂ္ဂစုံစမ်းရေးမှုတွေကပြောလိုက်ပါတယ်။မြန်မာနိုင်ငံအခုရင်ဆိုင်နေရတဲ့အခြေအနေပေါ်စိတ်ရှည်တီးခံရမယ်ဆိုရင်ပြဿနာအဖြေကိုမရနိုင်ပဲဒီမိုကရေစီအသွင်ကူးပြောင်းရေးလမ်းလွဲသွားနိုင်တယ်လို့လည်းသတိပေးပါရစေ။ဒီကနေ့ကျင်းပတဲ့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကုလသမဂ္ဂလူခွင့်ရေးကောင်စီမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂစုံစမ်းမှုတွေကသူတို့ရဲ့တွေးရှိချက်တွေအပေါ်တင်ပြအကြံပြုခဲ့တာပါကိုသားညုံကဆက်ပြီးပြောပြပါမယ
်မြန်မာနိုင်ငံရခိုင်မြောက်ပိုင်းကချင်နဲ့ရှမ်းပြည်နယ်အတွင်းကလူခွင့်ရေးချူပေါင်းမှုတွေနဲ့ပတ်သက်လို့အသေးစိတ်အချက်အလက်တွေနဲ့အကြံပြုချက်တွေပါတဲ့ဆမင်နာ400ကျော်ရှိတဲ့အစီအစဉ်အစားကိုအခုဒီကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီညီလာခံကိုတင်သွင်းခဲ့တာပါလူခွင့်ရေးကောင်စီကဖွဲ့စည်းပေးခဲ့တဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်စုဆောင်ရေးအဖွဲ့ Fact Finding Mission ကနေတင်သွင်းတာဖြစ်ပြီးတော့အဲ့ဒီထဲမှာတော့2017ခုနှစ်ခရဲကစပြီးတော့မြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအသေးစိတ်မှတ်တမ်းတင်ထားပါတယ်။အထူးသဖြင့်တော့2016ခုနှစ်နဲ့2019ခုနှစ်အတွင်းရခိုင်မြောက်ပိုင်းမှာစစ်တပ်ရဲ့လူမျိုးရေးစစ်ဆင်ရေးအတွင်းစုစုဝေါ်ဝါလူခွင့်ရေးချိုးဖောက်မှုတွေကိုအသေးစိတ်ပြုစုထားပါတယ်။နိုင်ငံတကာဥပဒေတွေကိုချိုးဖောက်နေတဲ့မြန်မာစစ်တပ်ကိုလုံးဝပြုပြင်ပြောင်းလဲဖွဲ့စည်းဖို့စစ်တပ်ရဲ့လက်ရှိခေါင်းဆောင်တွေကိုဖယ်ရှားပစ်ဖို့နဲ့မြန်မာတပ်မတော်ကနိုင်ငံရေးခန့်ကဏ္ဍကနေဖယ်ထုတ်ပြီးတော့ရပ်ဖက်အုပ်ချုပ်မှုအောက်မှာထားဖို့ဆိုပြီးတော့အစင်းစားမှာအကြံပြုတိုက်တွန်းပါတယ်။ဒီအတွက်မြန်မာနိုင်ငံရဲ့လက်ရှိဖွဲ့စည်းပုံပစ္စည်းလုပ်ငန်းစဉ်ကိုပို့ပြီးတော့တွန်းတက်တိုက်လုပ်ဖို့မြန်မာအစိုးရကိုအကြံပြုပါတယ်။ဒါ့အပြင်မြန်မာအာဏာပိုင်တွေအနေနဲ့ဝေဖန်ဆန်းစစ်မှုတွေကိုလက်ခံဖို့လိုပြီးတော့အခုဖြစ်နေတဲ့အခြေအနေတိုင်းဆိုရင်တော့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုဟာရပ်တန့်နေတယ်လို့ကုလသမဂ္ဂစုံစမ်းရေးအဖွဲ့ရဲ့ခေါင်းဆောင်မာဆူကီဒရုစမာကလူခွင့်ရေးကောင်စီကိုတင်ပြသွားပါတယ်။
Democracy requires a government that accepts scrutiny. It depends on leadership that actively combats.
Democracy ဆင်းမှာဆိုရစောင့်ကြည့်စစ်ဆေးမှုကိုလက်ခံဖို့လိုပါတယ်။မုန်းစကားပြောဆိုတာတွေအနေရှိတဲ့မမှန်တဲ့ဖြန့်ဝေတာတွေပေါ်အသေးချောက်အေးအေးယူတွန့်ပြန်တဲ့ခေါင်းဆောင်မှုမျိုးဖြစ်ရပါမယ်။ခွဲခြားဆက်ဆံမှုမရှိဘဲအားလုံးတန်းတူအခွင့်အရေးရှိတဲ့ဥပဒေထိန်းကွပ်မှုရှိရပါမယ်။အဲဒီကိုကြည့်ရင်တော့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဟာခက်ခက်ခဲခဲစတင်ခဲ့ရပြီးအခုဆိုရင်တော့ရပ်တန့်နေတဲ့အခြေအနေရောက်နေပါပြီ
။မြန်မာအစိုးရကြီးကဲတွေကတော့ရခိုင်မြောက်ပိုင်းအပဝင်မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့အခြေအနေတွေအပေါ်နားလည်ကြဖို့စိတ်ရှည်သီးခံကြဖို့ကိုပဲပြည်တွင်းရောပြည်ပကိုပါတိုက်တွန်းနေတာပါ။ဒါပေမဲ့လည်းစိတ်ရှည်သီးခံမှုဆိုတာဟာလက်ရှိပြဿနာတွေဖြေရှင်းမှုမှာအကူအညီမဖြစ်အောင်မကပဲနဲ့မြန်မာဒီမိုကရေစီရေးဆောင်မှုလမ်းလွဲအောင်လုပ်နေသူတွေအတွက်ပဲအကျိုးဖြစ်စေလိမ့်မယ်လို့ကုလသမဂ္ဂစုံစမ်းမှုမာဆူကီဒရုစမာကသတိပေးပါတယ
် Repressive laws are being used to silence those that seek to scrutinize we have verified instances
we have seen many online ပြည်နယ်ဥပဒေကိုတုံ့ပြန်နေပါတယ်ကုလသမဂ္ဂကိုသတင်းချက်လက်တွေပို့ပေးနေသူတွေကိုတုံ့ပြန်ရေးယူရဖြစ်တဲ့မျိုးတွေရှိတယ်ဆိုတာတွေ့ရပါတယ်ငင်းငယ်စွာဆန္ဒပြမှုတွေကလည်းပြည်ပင်ခံရပါတယ်တချို့နေရာတွေမှာဆိုရင်ဒီဆန္ဒပြမှုတွေကအကြမ်းဖက်တုံ့ပြန်ခံရပါတယ်ဥမာမြောက်ဦးမှာဖြစ်ခဲ့တဲ့ဖြစ်ရမျိုးပါအစိုးရကိုဆန့်ကျင်ဝေဖန်မှုတွေကချင်းချောက်မှုတွေနဲ့ဖန်ဆီးမှုတွေနဲ့နှုတ်ပိတ်ခံရပါတယ်အမုန်းစကားတွေအထူးသဖြင့်ရိုဟင်ဂျာတွေပေါ်အမုန်းစကားပြောဆိုမှုတွေလည်းအတော်လေးရှိနေပါတယ်စိတ်ရှိသီးခံမှုဆိုတာနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြည်ထောင်မှုကိုဘလို့မှအထောက်အကူမဖြစ်စေပါဘူးဒါကိုလမ်းလွဲစွာလုံးမဲ့သူတွေအတွက်ပဲအကျိုးဖြစ်စေပါလိမ့်မယ်
ကုလသမဂ္ဂလူခွင့်ကောင်စီကဖွဲ့စည်းတဲ့မြန်မာနိုင်ငံဆိုင်ရာစုစည်းရေးအဖွဲ့ကိုမြန်မာအစိုးရကအသိမှတ်မပြုပါဘူး။ပြည်တွင်းကိုလည်းလာရောက်ခွင့်မပေးပါဘူး။ဒါကြောင့်လည်းဒီအဖွဲ့ဟာအင်ဒီဂျင်းနိုင်ငံတွေကအခြေအနေတွေကိုတွားရောက်လေ့လာလူခွင့်ရေးလှုပ်ရှားသူတွေအဖွဲ့တွေကိုခေါ်ယူတွေ့ဆုံနောက်ဒုက္ခသည်တွေကိုတွားရောက်တွေ့ဆုံပြီးတော့ပဲဒီအစီအစဉ်စာကိုပြုစုခဲ့ရတာပါ။ဒီအစီအစဉ်စာကိုမြန်မာသမ္မတထံပေးပို့ပြီးတော့မြန်မာသမ္မတရဲ့သဘောထားကိုရယူဖို့ကိုလည်းကုလသမဂ္ဂအတွင်းမှုချုပ်ကိုတိုက်တွန်းထားပါတယ်။ကုလသမဂ္ဂလူခွင့်ကြီးကောင်စီမှာဒီအစီအစဉ်စာကိုတင်ပြတော့မြန်မာအစိုးရကုလသမဂ္ဂဘက်ကတော့ဒီအစီအစဉ်စာဟာတစ်ဖက်သက်ဖြစ်တယ်ဆိုပြီးတော့လက်မခံပါဘူး။ဒီအစီအစဉ်စာကြောင့်မလို့ပြဿနာတွေဖြစ်ရှင်းရေးအစိုးရရဲ့ကျူးပန်းမှုတွေကိုပါထိခိုက်စေတယ်လို့ကုလသမဂ္ဂဆိုင်ရာမြန်မာတာဝန်ဦးချုပ်မှထုံကပြောသွားပါရတယ်
။ The one-sided report of the FFN has only served to strengthen
ကုလသမဂ္ဂအဖွဲ့ရဲ့တစ်ဖက်သက်အစီအစဉ်ခံတာဟာအစိုးရရဲ့စိုးရိမ်မှုတွေကိုတိုးလာစေဖို့ပဲရှိပါတယ်။ရခိုင်ပြည်နယ်တွင်လူမှုသားစာတာရှိမှုကိုအနေနဲ့ရှိတဲ့အပြင်ငြိမ်းချမ်းရေးအမျိုးသားပြည်လည်တည်မြဲရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာအစိုးရရဲ့ကြိုးပမ်းအားထုတ်မှုတွေကိုပါနှောက်ယှက်ဖြစ်စေပါတယ်
။အခုလိုမြန်မာနိုင်ငံတွင်းဒီလူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်လို့ပြည်တွင်းမှာအစိုးရအနေနဲ့လူမျိုးတက်ဖွဲ့တွေကိုကင်တွယ်အရေးယူသွားဖို့အစီအစဉ်မှာတိုက်တွန်းထားတဲ့အပြင်မြန်မာနိုင်ငံတွင်းမှာထိရောက်စွာမကင်တွယ်နိုင်မှုဆိုရင်တော့နိုင်ငံတကာဥပဒေနဲ့အညီစုံစမ်းအရေးယူဖို့ကိုလည်းနိုင်ငံတကာကိုတိုက်တွန်းထားပါတယ်။နိုင်ငံတကာဥပဒေနဲ့အရေးယူနိုင်ဖို့အကောင်းဆုံးနေရာကတော့ ICC နိုင်ငံတကာပြစ်မှုဆိုင်ရာတရားရုံးဖြစ်တယ်လို့လည်းအစီအစဉ်မှာကြံပြုထားပါတယ်ခင်ဗျ။